အမေရိကန်ပြည်သူကစာတင်ကြောင်းတွေမှာပြစ်ခတ်မှုကိုဟန်တားနိုင်မှုပညာရေးဝန်ထမ်းတွေကိုလည်းနဲ့တက်ဆင်ပေးမဲ့စေကူးနဲ့ပတ်သက်လို့တမန်တော်လည်းခန့်ကရှင်းလင်းပြောဆိုလိုက်ပါရဲ့စစ်ဖက်ဆိုင်ရာဒါမှမဟုတ်အထူးလက်ကျင့်တရားမှုတွေ့ကြုံရှိပြီးတနက်နေ့ကျွမ်းလို့ရှိတဲ့ကြောင်းစရာတွေကိုလူမင်းအောင်တနက်ကံကိုပေးနိုင်မယ်ဒီလမ်းမျိုးကိုရှာဖွေသေးလို့ကြောင်းပြောဆိုခဲ့တာပါအထူးရှင်သောဆရာ20ရာခိုင်နှုန်းလောက်ရှိတယ်ဆိုရင်လည်းမတမာရဲ့ရွေချက်နဲ့စိတ်မှန်တဲ့သူတယောက်ကျောင်းထဲရောက်လာရင်ချက်ချင်းတုံ့ပြန်ပြစ်ခတ်နိုင်မှာဖြစ်ကြောင်းစာတင်ကြောင်းတွေကပြစ်ခတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားဖလှယ်ခဲ့ကြတဲ့ဆေးလုံရှာစရာတွေ့ဆုံမှုပြီးနောက်ပြန်မှာပဲတမတ်တော်နဲ့ဆန်းကကတလူမှုခွင့်ရခိုင်နဲ့ပြောဆိုခဲ့တာဖြစ်ပါတယ်။ဒီနေ့နဲ့အကျွမ်းဝင်သူကျောင်းဆရာတယောက်ရှိရဆိုရင်တက်ခိုက်မှုကိုမင်းရဲ့ဆန်းဆန်းထန်ထန်လာမှာဖြစ်ကြောင်းလည်းမနေ့ကအင်ဂျီလိုမှာတွေ့ဆုံခြင်းတမားကပြောဆိုခဲ့တာပါ။စစ်မှုထမ်းအောင်တွေကိုစာသင်ကျောင်းတွေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြေရှင်းအောင်ဖြေရှင်းနိုင်မှာဖြစ်ကြောင်းလည်းတမားကပြောဆိုသွားပါရဲ့။အစီအစဉ်ကိုအသေးစိတ်လေးလာဆက်စစ်နေကြောင်းနဲ့ဒီစစ်ကူးကိုသဘောကျရလားဆိုပြီးတော့လည်းတမားကတွေ့ဆုံတဲ့သူတွေကိုမင်းမြန်ရမှာတော့အနည်းချင်းကသာလက်တောင်ပြီးထောက်ခံမှုပြသကြပါရဲ့။ဆန့်ကျင်တဲ့သဘောထားနဲ့ပတ်သက်လို့မြင်းမြန်ရမှာတော့စာတင်ကြောင်းတွေကပြစ်ခတ်မှုတွေရဲ့အကျိုးဆက်တွေကိုတိုင်းရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုအနေနဲ့ဆရာကြီးအများစုပါဝင်တဲ့တမန်တဲ့တွေ့ဆုံသူလူပေါင်း40လောက်နဲ့အများစုကတော့လက်ထောင်ပြီးသဘောမကျတဲ့အကြောင်းပြသခဲ့ကြတာပါဆော်ရော်ပြည်နယ်ဖက်ကလန်မြို့ကမာချိုရီစတိုမန်ဒေါက်ကလပ်အထက်ကျောင်းမှာပြီးခဲ့တဲ့သတင်းပတ်တဲ့အသက်19နှစ်ရွယ်ကျောင်းသားတယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့ကြတဲ့အမေရိကန်ရုဏ်သံ CNN နဲ့မနေ့နောက်မှစနေကန်တွင်မှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမဲ့အစီအစဉ်ကိုမထောက်ခံနိုင်ကြောင်းတမန်ရဲ့ Republican Party ကထပ်လွှတ်တော်မှမာကိုရူဘီယိုကပြည်သက်တွေကိုပြောဆိုခဲ့ပါတယ်